အားလုံးပဲအဆင်ပြေကြလာတော့မသိဘူးကျွန်တော်ကတော့တော်တော်အဆင်ပြေနေ
ကျွန်တော်တော့အဆင်မပြေဘူးဗျာ
ကိုညိုကြီးမန်ယူကတော့ပြန်လာနေပြီကိုညိုကြီးရဲ့ချဲဆီးကဘယ်ရောက
်ချဲဆီးကတော့လမ်းမှာသွေးထိုးနေတော့ကိုကြီးအိမ်ပေါ်တော့ပြန်တက်လာပြီကျွန်တော်တို့အိမ်ဆိုတဲ့ဟာကလည်းကျွန်တော်တို့ကြီးလေးကြီးပေါ့နော်အကြားတဲ့ဝင်ဖို့ကိုအိမ်လို့သတ်မှတ်တာဘူးဆိုတော့အိမ်လောင်ပြောင်းတက်လာပြီလမ်းမှာမူကြီးအိမ်လိုကောင်းတော့အခြေအနေဖြစ်နေ
ကူအောင်နေတော့
ပြေးကြတာပေါ့ဗျာအဲ့မပြောချင်ပါဘူးဒါတွေကိုကျွန်တော်တို့ကတိဆောက်နေစေကာလာလို့တော့မှတ်တော့မှတ်ယူထားတယ်ဗျာဒါပေမဲ့ကိုအတင်းကိုလည်းအတင်းကြီးလို့လည်းမှတ်ယူဖို့တော့တော်တော်ခက်သွားပြီ
ကျွန်တော်တို့ကတော့မှတ်ယူလို့ရသွားပြီဗျာဘာလို့လဲဆိုတော့အချက်လက်တွေပြန်ကြည့်ရင်ဟိုကထိဆုံးအတင်းနဲ့6မှတ်กว่าဆိုတဲ့အနေထားဆိုတော့ကန်ကြီးတို့ကန်ချိန်တိုင်မန်ယူကတော့ပြန်လာမှာပဲဆိုတာအဲလက်ဖြောက်တီးပြီးတော့ခေါ်နေလို့ရပြီနော်ကိုကြီ
းမန်ယူကတော့ပြန်လာပါတယ်သူမတော့ပြန်မလာတော့ဘူးလို့ပြောနေပြောနေသလိုပါဗျာကောက်ပါတယ်မန်ယူပြန်လာတော့ကျွန်တော်ဝမ်းသာပါတယ်မန်ယူကပြန်လာတဲ့နေ့ထဲမှာပါနေပြီမန်ယူပျောက်လာလဲ2020လောက်ရှိနေပြီထင်လားပဲ
2020တော့မရှိသေးပါဘူးကိုကြီးရဲ့
ဘယ်နှစ်ရှိပြီ
တော့10သုနှစ်တခုပေါ့ဗျာ2013မှာနောက်ဆုံး fly ရသွားတယ်ပေါ့အဲ
2013 A ဘောနှစ်10သုနှစ်တခုပေါ့10သုနှစ်တခုဆိုတာဗျာလူတွေရဲ့ဒီအုံနောက်ထဲမှာမေးပျောက်လွယ်တဲ့ကာလာပိုင်းခြားလို့သတ်မှတ်လို့ရတယ
်ဒါလည်းဗျာကျွန်တော်တို့အဲမန်ယူမှာပိုင်ရှင်ချီရုပ်တွေပေါ့ဗျာဂလေသာသူ့ရဲ့အကျွေးတော်မှာအတင်းကဆက်ခိုင်းနေဆိုတဲ့ပိုင်ရှင်မျိုးဗျာဒီလိုပိုင်ရှင်မျိုးနဲ့ဒီလောက်ပြန်လာတယ်ဆိုတာသူမထက်ဆိုင်တော့အခြေအနေကောင်းပါလေဟယ်လိုအားလုံးပဲမင်္ဂလာပါကျွန်တော်တို့ကတော့ပါဇက်နဲ့ဘောလုံးကန်ကြမဲ့ဘောကက်ဝိုင်းတော်သားတွေပါဘောကက်ဝိုင်းတော်သားတွေအဖြစ်ကျွန်တော်စနေနဲ့
ကျွန်တော်ညိုကြီးတို့ကဒီစီစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒါဆိုကိုစနေခုနပြောသွားတဲ့ဒီမန်ယူအသင်းကတင်းပိုင်ရှင်အကျွေးတွေဆက်ပေးနေရတယ်ဆိုတဲ့အခြေအနေကဘယ်လိုအခြေအနေမျိုးလဲဗျ
ဒီလိုဗျဂလေးစာပေါ့နော်မန်ယူကအရင်တုန်းကအများပိုင်း2005မှာဂလေးစာမိသားစုကသူတို့ဝယ်လိုက်တယ်ပေါ့နော်ပေါင်တန်း800လောက်အသုံးပြုပြီးသူတို့ဝယ်လိုက်တဲ့အချိန်ကြတော့မှအဲ့တော့မှစတာဗျဇလန်းအဲ့ပေါင်တန်း800ဝယ်လိုက်တဲ့အဲဗန်ကြွေးတွေကိုအတင်းကနေစက်ခိုင်းတာဗျသူကအတင်းကနေဖဲ့ဖဲ့ယူနေတာအတင်းကိုရင်းနှီးမြှုပ်နှံမှုအတွက်အတင်းကိုချစ်လွန်အားကြီးလို့ဝယ်လိုက်တာမဟုတ်ဘူးဗျစီဝါရေးသမားတယောက်ကစီဝါရေးလုပ်ဖို့အတွက်ကုံစုံဆိုင်ဒီဇိုင်းကိုဝယ်လိုက်တယ်လို့မျိုးဝယ်လိုက်တာ2016-17အထိကိုဗျဝင်ငွေစံချိန်နေတင်တယ်အဲဒီလိုမျိုး2018မှာလည်းတန်ဖိုးအမြင့်ဆုံးကလပ်အတင်းဖြစ်နေတဲ့အချိန်မှာသူတို့ကပြန်ပြီးတော့အတင်းပေါ်ဂုတ်သွေးဆုပ်တာတင်းတင်းမှာကန်နေတဲ့ဆက်တယောက်ကိုပဲကြည့်လို့မရအောင်ဒီအသင်းရဲ့ဆက်လက်ရေရှည်ဖွံ့ဖြိုးတိုးတက်ဖို့အတွက်လူငယ်အကယ်ဒမီတွေအမျိုးသမီးအသင်းတွေဟိုအဲ့လိုမျိုးဗျဗတ်ဆုံဖွံ့ဖြိုးတိုးတက်အောင်လုပ်ရတာရီယယ်မက်ဒရစ်တို့ဘာလို့ဆိုရင်ဒီလောက်ကြီးအောင်မြင်နေတယ်ဆိုတာကွင်းတွင်းကွင်းပြင်မှာအများကြီးသူတို့အလုပ်လုပ်ထားတာအဲ့လိုအလုပ်လုပ်နိုင်နေဆိုတာငွေရေးကြေးပဲဒီငွေရေးကြေးရတဲ့ဒီကလပ်အသင်းကနေပြန်ရှာတဲ့ဟာတွေကများတာပေါ့နော်တခြားကလပ်အသင်းပိုင်ရှင်တွေအကုန်လုံးကသူတို့အသင်းအောင်မြင်ရေးအတွက်သူတို့အိတ်ဆိုင်ပြီးထည့်နေတဲ့အချိန်မှာဒီကိုအိတ်ထဲကနေမဆိုင်တဲ့အပြင်ကိုတော့မှရှိတဲ့ပတ်စံလေးကိုဖဲ့ယူသွားတယ်ဆိုတော့ပိုင်ရှင်မျိုးနဲ့ကြုံရတာဗျာအဲ့တော့မန်ယူဒီလောက်ပြန်လာတာပဲကျင်းတဲ့ပါတယ်ကျွန်တော်ကတော့
တကယ်တော့ဗျာကျွန်တော်တို့အားပေးနေတဲ့ဘောလုံးအသင်းတွေဆိုတာကလည်းဘောလုံးအသင်းတစ်သင်းအကစားအသင်းတစ်သင်းဆိုတာ brand တစ်ခုဖြစ်နေတာပေါ့နိုင်ငံတကာမှာ brand တစ်ခုဖြစ်နေတော့ဒီအပေါ်ကိုအမိပြုတော့စီးပွားရေးလုပ်လို့ရမယ်စီးပွားရေးလုပ်ငန်းချင်းတွေကလည်းအမျိုးမျိုးနဲ့ပုံစံအမျိုးမျိုးနဲ့ချင်းကတ်ကြမှာပဲကျွန်တော်တို့ဟိုဒီ Chelsea ကိုလည်းအရင်တုန်းကဒီပိုင်ရှင်အဟောင်းရုရှားတထေမိုဘိုင်းလက်ထပ်လုံးအောင်ဆိုရင်ပေါ့နော်သူဘလုံးဒီအတင်းအတွက်ကိုတီထောင်နေဆိုတဲ့သဘောမျိုးနဲ့သူအိတ်ဆိုင်ပေးရတဲ့မျိုးရှိရအတင်းကတော့ပန်ရှင်ကြီးကိုဆိုင်ပေးရမှာပန်ရှင်ကအတင်းကိုဆိုင်ပေးရတာမျိုးဖြစ်တယ်အဲ့လိုသူအိတ်ဆိုင်ပေးပြီးတော့ဒီချက်စီကိုတီထောင်ထားတဲ့ပြဿနာတွေအခုချက်စီမှာအခုအမှုရင်ဆိုင်နေရတဲ့အမှုတွေရှိနေတယ်သူရုရှားသတိကပိုင်ထားရတဲ့ဒီကုမ္ပဏီပိုင်ငွေတွေကနေပြီးတော့တဆင့်ဒီအတင်းစီကိုဝင်နေရပေါ့နော်အပစံနေနဲ့အတင်းကလဲပတ်နေရဆိုတဲ့သဘောမျိုးဖြစ်နေတာခုနလိုမျိုးပန်ရှင်ရဲ့အကြွေးကိုဆက်နေရတဲ့ဆိုင်တော့ကျွန်တော်တို့ကပို့ပြီးတော့ဟိုတင်းဖြစ်တာပေါ့အပင်းပြိတဲ့တွေတော့ဝမ်းသာစရာဖြစ်တာပေါ့ဗျာ
ဟုတ်တယ်ဗျမိုဘေးမိုဘေးလက်ထက်မှာကျွန်တော်တို့ဘာပဲဖြစ်ဖြစ်ပရီးမီးယားလိမှာစုံနေကြတဲ့ဟိုဟာပြိုင်ဘက်အသင်းနေနေပဲဖြစ်ဖြစ်လေ့လာဖြစ်ပါတယ်ကျွန်တော်မှတ်မှတ်ရရဟိုဒါမီယန်ဒက်ဖ်တို့ဒီဒီယာဒရော်ဘာတို့လက်ထက်တွေပေါ့နော်အဲရန်ကောင်းခဲ့တဲ့ Chelsea ကိုမြင်ရပါတော့နှစ်ပေါင်း90အကြာမှာပဲဖလားပြန်ရသွားတယ်ဟိုဟာကျွန်တော်ထက်ကြာတယ်နော်ကိုညိုကျွန်တော်ထက်တော့ကြာတယ်နှစ်ပေါင်း90အကြာမှာပြန်ရတာနည်းနည်းတော့ကြာတယ
်ကျွန်တော်တို့အတော့ကျွန်တော်တို့မမွေးသေးဘူးဗျာကျွန်တော်ဘောလုံးဝဲလဲမကြည့်ဘူးသေးတယ်တိတ်အဲ့ဒါတိတ်မပြောတတ်ဘူးကျွန်တော်တမိုင်းလဲလှန်လေးရှိတဲ့လူတွေမဟုတ်တော့လေကျွန်တော်တို့အသင်းနေ
ဒါပေမဲ့ဗျာတခုခုဖြစ်တိုင်းရွှေဖလားကြီးထုတ်ထုတ်ပြတဲ့အာကြီးထက်တော့တော်ပါသေးတယ်ဗျာခင်ဗျာ
ဟိုကျွန်တော်အာကြီးကြောင့်တော့တိတ်မပြောချင်ပါဘူးကျွန်တော်အဓိကပြိုင်ဖက်လို့သတ်မှတ်ထားတဲ့အသင်းနေကတိတ်များစားမရှိဘူးဗျာမန်ယူနဲ့လစ်ဗာပူးတလောက်ပဲရှိရဘာလို့လဲဆိုတော့ကျွန်တော်တို့ချက်စီကိုအစပြီးအားပေးခဲ့တဲ့အချိန်တုန်းကလေဒီလူတွေနဲ့ပဲပြန်ဖက်အဓိကပြန်ဖက်တွေဖြစ်တာပေါ့အဲတော့အာကြီးတို့ဆိုတာပဲရောက်နေမှန်းတော့မသိဘူးကျွန်တော်တို့အပွင့်လင်းဆုံးပြောပြအခုတတိလေအာကြီးကိုဖလားရမယ်ဖာညာကျွန်တော်တခါမှမထင်ဘူးမ Man U တော့နည်းနည်းပါပါ Man U ခြေစမ်းကောင်းလာပြီဆိုကျွန်တော်နည်းနည်းပါစိုးရင်သေးတော့ရှိရဒါပေမဲ့အဲ့လိုကြီးတော့မဟုတ်ပါဘူး
။ရှင်တော့အဲ့လိုကကျွန်တော်တို့ဆိုရင်လီဗာပူးပေါ့နော်။လီဗာပူးကိုကျွန်တော်တို့အဓိကပြိုင်ပတ်နေနေထား။လီဗာပူးဖလားမရရေးသည်အဲကျွန်တော်တို့ fan တွေအတွက် Man U သင်း fan တွေအတွက်ကလီဗာပူးဖလားမရရေးအဓိကဘာကြောင့်လဲဆိုတော့ तू ကလီဖလားကို18ချိန်တော့ရတာ။ရထားတဲ့အချိန်မှာကိုကမှီကန်နေပြီဗျာ။မှီကန်နေတဲ့အချိန်နေဆိုလို့ရှင်အဲ18ချိန်ဆိုရင်တူတူဖြစ်သွားလို့ရှင် तू လာကြွယ်လို့မရဘူးကျွန်တော်။အဲ့တော့အတူတူဖြစ်ရေးပေါ့နော်ပထမတော့အတူတူဖြစ်ရေးကနေပြီးတော့ကိုက19လုံးရတဲ့အချိန်မှာလီဗာပူးနောက်တစ်လုံးထပ်မရကြီးလီဗာပူးနောက်တစ်လုံးထပ်ရရင်ကိုနဲ့ညီလာအောင်မယ်19လုံးနဲ့အများဆုံးကောင်နေကွာဆိုရယ်အခုကျတော့20ဆိုတော့ညီလေးနေလိုက်အောင်ပေါ့နော်အဲလီဗလာဆိုတော့နောက်2ချိန်လောက်လိုသေးတယ်ပေါ့အဲ့လိုမျိုးကျွန်တော်တို့ကဖန်နေဖြစ်ရှိနေရတယ်ဆိုတာဟိုပြိုင်ပွဲမှာဗျာနိုင်သွားတယ်ကိုတယောက်တည်းပဲခံစားနေလို့ရှင်ဟိုတမျိုးကြီးဗျာမပြည့်စုံသလိုပဲအဲ့တော့အများနဲ့စုပြီးတော့ဟိုမှာကျွန်တော်တို့ကာတွန်းတွေမှာတော့အများကြီးရေးကြပါတယ်။ဟိုကညီလေးဒီမနက်ကတော့ဒီတောက်တာရဲ့လက်ဖက်ဝိုင်းတွေကိုအကိုရှင်းလိုက်မယ်လို့ပါတော့။အဲဒါတွေကဘာလို့ပြောတာလဲဆိုတော့ကျွန်တော်တို့ဟိုဖန်နေကြတယ်မှာဗျာအပြန်အလှန်အဲ့လိုမျိုး respect မရှိလို့မဟုတ်ဘူး။တယောက်နဲ့တယောက်ကကြတော့ respect ရှိကြတယ်။ဒါပေမဲ့အဲ့ဒီနိုင်သွားတဲ့ညပွဲတွေနိုင်သွားတဲ့အချိန်မှာနောက်နေ့မနက်ဖြစ်တဲ့ခံစားချက်ကဗျာ။ဟို Facebook ပေါ်မှာဆိုလို့ရှိရင် Man U နိုင်လို့ရှိရင် Facebook ကြီးတော့မဖွင့်ရဲဘူးလို့ဘာလို့ဖြစ်တယ်ဆိုတာအဲ့လိုမျိုးကြွယ်ကြတာ။အဲ့ဒါဟာဟိုကလေဘောလုံးပွဲအရာတာလို့ထင်တယ်
အဲ့ဒါကလေဒီနောက်ပိုင်းခင်မှာဆိုရင် Facebook ကြွယ်တဲ့ဟာ delay တစ်ခုဖြစ်လာတာပေါ့နော်ကျွန်တော်တို့အရင်တော့ခင်မှာဆိုရင်တော့စာသင်ငန်းထဲမှာပြန်တွေ့တဲ့အချိန်မှာလဖေးဆိုင်မှာတွေ့တဲ့အချိန်မှာပြန်ကြွယ်ရတာပေါ့မနက်ပိုင်းနေဒီ case စနစ်ရပြောင်းလဲလာတဲ့အပေါ်မှာလည်းဘောလုံးလောကကလည်းပြောင်းလဲသင့်ပြီဗျဘယ်လိုပြောင်းလဲသင့်ပြီဆိုအသင်းတွေကကြီးကြီးမားအပြောင်းလဲမလုပ်ရင်ကြံခဲ့မှာပဲကျွန်တော်ငွေကြေးနဲ့ဖြစ်စီသိရမှာအသင်းတိဆောက်ပုံနဲ့ဖြစ်စီရောင်းတာဖြစ်ဖြစ်ဝယ်တာဖြစ်ဖြစ်ဗျဘယ်လိုရှော့ရှော့ကြက်တယ်လို့လုပ်အသင်းတည်တတ်နေနိုင်ဖို့လိုတယ်အဲ့ဒီမန်ဂျာတွေခိုင်မာဖို့အတွက်ဆိုကျွန်တော်တို့ကကြီးမပြောင်းလဲဖို့လုပ်ဖို့လိုတယ်ဥပမာအသင်းပိုင်ရှင်ပြောင်းတာမျိုးအသင်းပိုင်ရှင်ပြောင်းတာထက်အဲဘလုံးအသင်းတစ်သင်းမှာကြီးမပြောင်းလဲမှုမျိုးမရှိတော့ဘူးဗျာဆိုတော့အသင်းပိုင်ရှင်ကစပြီးပြောင်းလဲပြီဆိုတော့အသင်းဒါရိုက်တာတွေကစအကုန်လုံးတစ်စီမီတစ်ဆင့်အဲပြောင်းလဲဖို့လိုတာပေါ့နော်အဲ့ဒါလေးကိုလည်းပြောချင်တယ
်ပြင်ဆင်မှုတွေလောက်ရတဲ့အခါမှာစိတ်တပိုင်းဆိုင်ရာတွေငွေကြေးတွေတခြားအဲခုနပြောသလိုအာကသာနီးစနစ်ဒါရိုက်တာတွေဟိုဒီလိုမျိုးတွေအများကြီးရင်းနှီးမြုပ်နှံပြီးတော့ပြင်ဆင်လာတာဗျာအဲ့ဒီနောက်ွယ်မှာလည်းအဓိကငွေကြီးရလိုလာတဲ့ခါကျတော့ဒီဖန်နေစီကပြန်ရှာတယ်အဲ့တော့ဘောလုံးပွဲလက်မှတ်တွေရောင်းတယ်ပေါ့ဘောလုံးပွဲလက်မှတ်တွေရောင်းတယ်ကွင်းပြင်ပမှာဆိုရင်ဂျာစီကြီးအမှတ်တရပစ္စည်းတွေအဲဒီလိုမျိုးတွေရောင်းပြီးတော့ငွေရှာကြတယ်ပေါ့နော်အဲ့လိုရှာကြပြီးတော့မှအတင်းတွေကိုတိဆောက်လာကြရတာဗျ
ဟုတ်တယ်ဗျကျွန်တော်တို့ကဒါပရီးမီးယားလိမှာတော့ဒီတော်တော်များရေမဟုတ်ပါအကုန်လုံးနှီးပါးလောက်ကဒီအတင်းပိုင်ရှင်တွေကိုစီရှိကြတယ်ပေါ့နော်ဒီဂျာမန်ဘွန်ဒက်လီဂါမှာကျွန်တော်တို့သွားကြည့်မယ်ဆိုရင်တချို့အတင်းတွေကပိုင်ရှင်မရှိဘူးသူတွေကပိုင်လဲဆိုတော့ပြိသက်တွေကပိုင်တာတော့မလို့အသင်းမျိုးဆိုပြိသက်တွေရဲ့အလုံးစုံသူတွေ official ပြိသက်တွေအကုန်လုံးဝိုင်းပြီးချက်ရဗျအဆုရှေကနည်းနည်းလေးစီပိုင်ရတဲ့အသင်းမျိုးပေါ့အဆုရှေကအဲ့လိုနည်းနည်းလေးစီပိုင်ကြတော့ဘာဖြစ်လဲဆိုတော့အသင်းရဲ့တိုးတက်ရေးကိုပြိသက်တွေအကုန်လုံးဝိုင်းဝန်းစဉ်းစားပြီးတော့ဖြေရှာလို့ရတဲ့အနေထားပေါ့ဗျအဲ့ဒါဒီအာဂလာလောကမှာတော်တော်ကောင်းတဲ့အခြေအနေပြကျွန်တော်တော်တော်သဘောကျတယ်အဲဒါပေမဲ့အဲ့ဘွန်ဒက်လီဂါမှာရှိရနောက်တစ်သင်းလိုက်စစ်အသင်းကြတော့လဲအဲ့လိုမဟုတ်ပြန်အဲလိုက်စစ်ကြိုကြရလဲရဘူးကနေပြီးတော့ဝယ်ပြီးတော့မှဟိုအသင်းနာမည်ပါရဘူး RB လိုက်စစ်ဆိုပြီးတော့အသင်းနာမည်အပြောင်းပြီးတော့ဒီအသင်းလိုဂိုကစကြွဲနှစ်ကောင်ခွေနေတဲ့ဟာမျိုးပြောင်းထားတဲ့ဟာမျိုးကြလွန်တာပေါ့
ဟုတ်တယ်ဂျာမန်နေတော်မှတော်တော်ဟွာဖြစ်ကြဆန္ဒပြလိုက်ကြသည်နော်လိုက်စစ်ကိုဘယ်အသင်းနိုင်တဲ့အသင်းဘက်ကအားပေးတယ်ဆိုတဲ့အခြေအနေမျိုးတွေတောင်ဖြစ်သွားလိုက်သည်ဟု
တ်တယ်ဟုတ်တယ်တင်းပိုင်ရင်ရှိခြင်းကလည်းတစ်ဖက်မှာလည်းကောင်းတယ်လို့တစ်ဖက်မှာအသင်းပိုင်ရှင်ကအသင်းကိုအလွန်တရာစိုးမိုးလုံးဝကြည့်ရင်လည်းအသင်းပုံရိပ်ကကြာဆင်းတတ်တာမျိုးရှိတာပေါ့
အင်္ဂလန်အသင်းတွေဆိုရင်တော့ရမှာမဟုတ်ဘူးဗျာကွညာကျွန်တော်စဉ်းစားကြည့်တယ်ပေါ့နော်အသင်းပိတ်သက်ဖန်တွေအများအများကြီးရှိတဲ့အသင်းတွေအများကြီးရှိတယ်ဟိုမှာ Real Madrid တို့ရှိမယ်အဲဒါဟိုဟာ Barcelona တို့ရှိမယ်အင်္ဂလန်မှာဆိုရင် Manchester ရှိမယ် Chelsea ရှိမယ် Liverpool ရှိမယ် Arsenal ရှိမယ်အခုဆိုရင် Man City ဒီလိုအသင်းတွေရှိတယ်ပေါ့နော်အသင်းအားပေးတဲ့ပိတ်သက်တွေလည်းအများကြီးအဲသူတို့တွေစုပြီးတော့လည်းဝယ်ပလိုက်လို့ရတယ်ပေါ့နော်ဒါပေမဲ့အင်္ဂလန်ရဲ့အဓိကပြဿနာဘာလဲဆိုတော့ तू ကတခြားနိုင်ငံလူတွေကသူ့နိုင်ငံကိုလာပြီးတော့ငွေတွေဝင်စေချင်တာအဲသူ့စီကလူတွေကနေပြီးတော့ပြန်ဖြုံးပြီးတော့ငွေတွေကိုသူ့ထဲမှာ recycle လဲနေအောင်သုံးစေချင်တာမဟုတ်ဘူးဗျတခြားနေလာပြီးရင်းနှီးမြှုပ်နှံတဲ့ဟာတွေပေါ်မှာမြင်နေတာမြင်နေတဲ့အခါကျတော့ဟိုအင်္ဂလန်ကတော့ तू လုံးမှာပဲဗောနော် तू ဘောလုံးစည်းကမ်းတွေဆိုလို့ရှိရင်တချို့ဟာတွေဆိုရင်ကျွန်တော်တို့တားရုပ်ပေါက်တဲ့ဟာတွေရှိသေးတယ်ဒီဇန်နဝါရီလပြောင်းရွှေ့တွေပါတယ်ဆိုလို့ရှိရင်ဥမာsorry အတင်းပိုင်ရှင်နေသူတိတာရဗျာနယူကာဆယ်ဆိုလို့ရှင်သူ sorry မှာလဲအတင်းတင်းပိုင်ထားတယ်အဲဒီဘက်မှာလဲပိုင်နေဗောနော်အဲ့ဒီပိုင်နေအတင်းတွေမှာလဲလူတွေဝယ်ထားတယ်အဲ့ဒီဝယ်ထားတဲ့လူတွေကိုကြတော့ဗျာကျွန်တော်တို့ကဥမာဆိုလို့ရှင်တခြားအတင်းတွေကဇန်နဝါရီလပြောင်းရွှေ့ဈေးကွက်ဆိုလို့ရှင် အဲသူတို့အတင်းကနာနေတဲ့လူတွေရှိတယ်တချို့ဟာတွေဆိုရင်ဖြည့်တင်းရဟိုရေးပေါ်ပေါ့နော်ရေးပေါ်ဖြည့်တင်းရမယ့်အချိန်ဆိုလို့ရှင်လိုက်ရှာတယ်ဗျာစကော့တင်းနေနဲ့အများကြီးလိုက်ကြည့်ပြီးလိုက်ရှာတယ်ဟာဘသူတော့ရေးပေါ်ဟိုခေါ်လို့ရပြီပေါ့နော်သူကတော့ခဏယာယီတင့်တော့တယ်ပေါ့သူတို့ကကြတော့ဟိုဘက်မှာလည်းတသိန်းသာရှိတယ်ဒီဘက်မှာလည်းရှိတယ်လိုအပ်လို့ရှင်ဟိုဘက်ကလူကိုမင်းခဏဝင်ပြီးတော့ဒီဘက်မှာကန်လိုက်အောင်ဆိုပြီးတော့ထည့်လို့ရတယ်ဗျာအသေးတသိန်းဟိုဟိုပိုင်ရှင်တယောက်ထဲကနေပြီးတော့ဟိုပေါ့ဟိုနိုင်ငံမတူတဲ့နိုင်ငံတွေမှာသွားပြီးတော့စီမံခန့်ခွဲခွင့်ရနေတာလေအဲ့မှာအားနေချက်တွေယူပေါက်တွေကအများကြီးဖြစ်နေတာ
ဗျကျွန်တော်ပြီးတော့ဒီ Everton Cement ရှော့ခိုင်းလိုက်ရပြီးတဲ့နောက်ပိုင်းမှာပရိသတ်တွေကြားထဲကကြဲကြဲလောင်ထွက်လာတဲ့ဝေဖန်တန်တွေကဘာလဲဆိုတော့ဒီ Chelsea တို့ Man City တို့ရဲ့ရှေ့မှာရင်ဆိုင်နေရတဲ့အမှုတွေပေါ့နော် Man City ဆိုတော်တော်ကြော်တယ်ဗျအဲ150ကြော်တော့ရှိတယ်အမှုပေါင်း150ကြော်မှာတော့မှသူတို့ကဘယ်တစ်ခုမှဆွဲချက်တင်ချာမတင်နိုင်သေးဖြစ်နေတယ်လွန်ခဲ့တဲ့2020တုန်းကလည်းတခါသူတို့ဆွဲချက်တခါတင်သေးတယ် UEFA ပေါ့နော်ဒါကတော့ FA ကတော့မဟုတ်ဘူးဒီဥရောပပွဲစဉ်ကစားခွင့်ပိတ်တယ်ဗောဒါမှမဟုတ်လည်းခဏပါပဲပိတ်ပြီးတော့ပြန်ဖွင့်ပေးရတယ်မန်စီးတီးလိုအသင်းမျိုးဖြစ်နေတာဘူးအဲ့ဒါကငွေကြေးအချိန်ဝါတွေနဲ့သူတို့ကဒီအမှုတွေကိုလိုက်ပြီးဖုံးထားနိုင်တယ်ဆိုတဲ့အခြေအနေမျိုးရှိနေတာပြီးတော့နောက်တစ်ချက်ကခုနကိုစနေပြောသွားသလိုဒီ Newcastle ရဲ့ပိုင်ရှင်တွေက sorry မှလည်းအသင်းသင်းပိုင်နေတဲ့ဟာမျိုးတွေရှိတယ်အဲ Man U အခု Man U ရဲ့အသင်းရဲ့ဒီရှယ်ယာရှင်အသစ်ပေါ့နော် Sergeant Rockley ဆိုလည်းဒီပြည်သစ်မှာ Lance အသင်းပိုင်နေဗျာပြည်သစ်လီမှာဒီ Chelsea ဆိုလည်းပြင်သစ်လိမှာပဲအဲဒီ Top Bowler Osuwa ဒီ Starbrook တင်းတင်းပိုင်ထားသေးရဲ့အဲအဲ့ချင်းဒီဒီဘလူးဘလူးမြင်လဲ
အင်္ဂလန်ကတော့သူ့စီကိုတခြားနိုင်ငံတထေးတွေနဲ့ယင်းနှိမ့်နှံ့မှုအများကြီးဝင်လာလေကြိုက်လေပဲပေါ့နောက်တစ်ခုက Fan Page တက်တောင်းနေဗျာဒီအသင်းတွေကိုဖြိုချလိုက်လို့ရှင်သူကအများကြီးဒုက္ခရောက်မှာဟိုကជីငါးကြီးဗျာជីငါးကြီးဝင်နေတဲ့အသင်းတွေဆိုတော့ဒါကြီးတွေကိုတွားပြီးထိဖို့ကကြတော့ပို့ပြီးတော့သူ့တို့ခက်ခဲဖြစ်နေရတယ်ထင်တယ်ဗျာ
အဲ့ជីငါးကြီးဆိုလို့လဲကျွန်တော် Premier League မှာဆိုရင်ရင်တော့ကြီးလေးကြီးပါလေကျွန်တော်ငယ်ငယ်တုန်းကတော့ကြီးလေးကြီးအကြီးကြ
ီးကြီးလေးတော့မဟုတ်မလား
ကြီးလေးကြီးတော့ပဲဟုတ်မလဲကြီးလေးကြီးပါအဲကြီးလေးကြီးကဘယ်သူတွေလဲဆိုတော့အာဆင်နယ်မန်ယူလီဗာပူးချယ်ဆီလေးသင်းအဲအဲ့လိုအဲ့လိုတည်ထားရတယ်ချယ်ဆီတော်မှာကြီးလေးကြီးဖြစ်လာဒီ2000ခုနှစ်နောက်ပိုင်းမှာပေါ့နော်ဒီရိုမန်နိုရောက်လာပြီးမှကြီးလေးကြီးတည်းပါလာတာကြီးလေးကြီးလို့တည်ထားရတယ်အဲကြီးလေးကြီးကဘာလို့ကြီးလေးကြီးလဲဆိုတော့အဲဒီလူတွေပဲဗျာနှစ်တိုင်းတော်တော်များနှစ်တည်းမှာချန်ပီယံလီဥရောပချန်ပီယံလီကန်ရတာဒီအသင်း၄သင်းကလွယ်ပြီးတခြားအသင်းမရှိဘူးအဲ့ချိန်မှာMan City တို့အခုနောက်ပိုင်းခြေစွားတဲ့ Spurs တို့ဘာလို့ဆိုတာလဲမရှိဘူးသူတို့ကဖြင်းဖြင်းအသင်းအလဲလဲအသင်းဆင်းလာမှာရှိရပါလိအဲအဲ့ဒါတော့ကြီးလေးကြီးလို့ခေါ်တာပေါ့နောက်ပိုင်းမှာတော့ကြီးလေးကြီးမဟုတ်တော့ဘူးကျွန်တော်ကကြီးချော့ကြီးဖြစ်လာဒီပန်ရှင်အပြောင်းလဲတွေဒီကွင်းအသစ်အစီမံကိန်းတွေပါညာပါဝင်မှာဒီ Spurs နဲ့ Man City ကိုကျွန်တော်တို့ကထည့်လာရတယ်ကြီးချော့ကြီးတယ်ဘာလို့လဲဆိုတော့ဒီကျွန်တော်တို့ရဲ့ဥရောပဝင်ကွင်းပြိုင်ပွဲကကျွန်တော်တို့အရင်ရှိနေတဲ့၄သင်းထဲနဲ့မလုံလောက်တော့ဘူးဗျပြန်ဆိုင်မှုကတော်တော်ပြင်းထန်လာဆိုတော့ငွေကြေးကလည်းအဲပဒလန်ကဆိုနိုင်တယ်လို့ဒီသူတို့နီးပြားတွေအပြောင်းလဲခန့်ဒီခန့်တဲ့နီးပြားတွေကလည်းမှန်ဖို့လိုတာပေါ့ဗျကျွန်တော်ချယ်ဆီဆိုရင်နီးပြားအပြောင်းလဲအများဆုံးအသင်းလို့တော့ပြောလို့ရတယ်ပရီးမီးယားလီဂ်မှာတော်တော်များတာတစ်နှစ်တည်းမှာနှစ်ယောက်တောင်ဖြစ်ရင်ဖြစ်တာဗျအသင်းပိုင်ရှင်တွေကအသင်းကိုဘယ်လောက်စိုးမိုးထားလဲဆိုတဲ့ဟာလေအဲ့ဒါမှသွားမြင်ရတာပေါ့ပြီးတော့ဒီချယ်ဆီအသင်းအရင်အသင်းပိုင်ရှင်ဟောင်းလက်ထက်တုန်းကဆိုသူကအဝေးလဲရကန်ဒီလာပြီးတော့အသင်းသားတွေအဆင်မပြေကောင်းကောင်းမကန်ဘူးသူကလာဆူတာတွေပါရှိရလို့ဆိုပြီးတော့ကြာဘူးအဲ့ဒါတော့ OB MKS yesအဲ ရေလုံးခဲ့တဲ့နှစ်ပတ်လောက်ကထွက်သွားတဲ့ podcast မှာပေါ့လေ Man U ရဲ့ဒီ Sergeant Rockley တို့ဟာရောဒီအသင်းကိုစွပ်ပတ်တာမျိုးစီးပွားရေးမှုပိုင်းနဲ့ဒီကစားနည်းစနစ်ပိုင်းကစွပ်ပတ်တာမျိုးပိုင်းမျိုးရှိလား
အခုကမှ तू က share က तू 25ရာခိုင်နှုန်းဝယ်တာပေါ့နော်အဲ့ဒီ25ရာခိုင်နှုန်းအပြင်မှာ Man U အသင်းလက်ရှိတင်နေတဲ့အကျွေးတွေကို तू မဆက်ပေးဘူးပေါ့နော်အဲ့ဒီအကျွေးတွေကိုမဆက်ပေးမဲ့ယင်းနှိမ့်နှံ့မှုတော့လုပ်မယ်ပေါ့နော်အသင်းကအခုတော့ပြောလို့ G လေးကြီးတို့ G 5ကြီးတို့ G 6ကြီးတို့ထားတော့ तू ကဟိုရာဒီဘက်လောက်ဖြစ်လာလို့ရှင်အပေါ်တွေကိုရောက်ရောက်လာလဲဆိုတဲ့ဟာရှိတယ်။နောက်ခံအင်ကတောင့်တင်းတာပေါ့နော်။လူစင်ဘန်နာရေးအင်ကလူစင်စိတ်ဟိုနီးပြကအဲသူ့လိုချင်တဲ့ကစားသမားကိုအတင်းရနေစိတ်ကြိုက်ဝယ်ဖို့အတွက်ဟိုအတင်းဖြစ်နေတယ်။သူကလည်းစိတ်ချမ်းသာတာပဲ။အရင်ကတော့နီးပြတွေအဲ့လောက်ရေးပါတယ်လို့မထင်ရဘူးပေါ့နော်။မှန်မှန်ကစားသမားနီးစနစ်တွေကဒီမှာနီးစနစ်အပြိုင်ပွဲတွေအများကြီးဖြစ်လာတဲ့အခါမှာကြောက်ဒီအရန်အင်အားတွေမှာခြံထားတဲ့လူတွေရဲ့လှုပ်အားနှုံးနေရတယ်အများကြီးလူတွေပဲ။ဥပမာစပါဆိုရင်ยาดิสตาร์เนี่ยครับตอกช็อกก้องไล่ตาบ่เนาะสปาเปลี่ยนลาพี่บ่ได้แม้เปลี่ยนซิ้นตัวล่ะเว้ย तू ลาတော့ลาတယ်อจายี้တော့မဟုတ်เนาะเปลี่ยนซิ้นตัวตูรู้เยอดีกะกะซาตมะเตี่ยวนาตวายังยังกะซาตมะไม่ရှိတဲ့ตัวบ้ามาลุบไม่อยากเอลุเว้ยนี้ป่ะโหบลาวที่อตีนบายရှင်เนี่ยออโทริตี้ไปท้าแลบลาวที่ลุลุละละลุบไปควินไปท้าแลสุดะพอดิมาอ้ายมูดิปักควาริโอลารู้บ่ารู้สุรุษิแมนซิตี้อ่ะครับดิพรีเมียร์ลีกมาอตีนเองอ่ะอตองซองအဲ့လိုပဲကဘာကလပ်တွေထဲမှာနာမည်ကြီးကလပ်တွေထဲမှာကြီးမန်စီးတီးဆိုတာအတိုင်းအတာတစ်ခုတည်းဖြစ်သွားပြီဗျ။ဒ
ါပေမဲ့ဒါကတော့ဒီကျွန်တော်တို့ကဒီမန်စီးတီးအကြောင်းပြောကြရင်တော့မပြီးတော့ဘူးဗျ။မန်စီးတီးကငွေကြေးပိုင်းရောဒီတော်တော်ချုပ်ထွေး ပွေလီပြီးတော့များများစွာရှိရပါလို့သူအကြောင်းရတယ်ဒါပေမဲ့ကျွန်တော်တို့ပရီးမီးယားလိယာသီစတိုင်းစတိုင်းယာသီဝဲမြောက်ခင်တီကျွန်တော်တို့မေ့နေတဲ့အသင်းတစ်သင်းရှိတယ်အသင်းတွေကဘာလဲဆိုတော့လီဗာပူးကိုဘယ်သူမှယာသီစတိုင်းမှာလီဗာပူးကဆောင်းရင်ကောင်းလာမယ်ဆောင်းရင်ကောင်းလာမယ်ဘယ်သူမှမထင်ဒါပေမဲ့ယာသီတဝက်လောက်ရောက်လာပြီဆိုလီဗာပူးဘာကောင်းလဲဆိုတော့ကျွန်တော်တို့ပြလာတာငါးနှစ်မကတော့ဒီနောက်ပိုင်းနှစ်တွေမှာကျွန်တော်တို့ပရီးမီးယားလိမှာဆိုကြည့်ဒီမန်စီးတီးကိုရှင်နိုင်တာဘယ်သူရှိသေးဘူးလဲလီဗာပူးကလွယ်ပြီးတော့ချက်စီးလို့ဆိုလည်းအရင်တော့ကဒီရိုမန်ကိုစဝယ်ပြီးတော့နောက်ပိုင်းဒီ2020မတိုင်ခင်ဒီပေါ်လို့သူမထွက်သွားခင်ဒီကာလမှာဆိုတောက်လျှောက်အပြောင်းလဲကစားသမားတွေအများကြီးခေါ်တယ်ဒီနီးပြအပြောင်းလဲတောက်လျှောက်လုပ်တယ်အောင်မြင်မှုကိုဆက်သက်ပြီးတော့ငွေကြေးနဲ့ထိန်းသိမ်းဟားဆိုတဲ့သဘောဖြစ်တာ။တော့ဘူလီလက်ထက်မှာအရင်တိုင်းချက်စီးပြန်ဖြစ်သွားပြီ။ကစားသမားတွေရဲ့စိတ်တပိုင်းဆိုင်ရာအရာရောဒီစီမံခန့်ခွဲမှုအပိုင်းအရာရောဒီနီးပြအပြောင်းလဲလုပ်တဲ့ဟာတွေအရာရောဘာတစ်ခုမှဒီအရင်တော့ချက်စီးမျိုးလိုမျိုးမရှိတော့ဘူး။ကျွန်တော်တို့ကအကြံကိုချက်စီးကိုတင်ကြီးလို့သတ်မှတ်ချင်တော့ခုနကជី6ជីជីလေးကြီးပြောနေတဲ့အထဲမှာချက်စီးမပါတော့ဘူးလို့ကျွန်တော်ကတော့ကိုသိန်းကိုတော့ဒီလိုပဲမြင်တယ
် Beauty Salon နဲ့ပိတ်လိုက်ရတာပေါ့
Beauty Salon ပိတ်ထားတာကြာပြီကိုရဲ့နှစ်လောက်ရှိပြီ
ကျွန်တော်တို့အသင်းတွေကိုပေါ့နော်တခြားအသင်းတွေနဲ့တူတူတန်တန်နေဖြစ်စေခြင်းနဲ့နောက်ပြီးတော့ဟိုးအရင်တော့ကជីခဲ့ရတဲ့ဒီ Premier League တွေလို့ပြိုင်ဆိုင်မှုပြင်းထန်တဲ့ Premier League ပေါ့နော်နောက်ဆုံးအချိန်ထိအဲ့ဒါကိုလည်းတကယ်ကိုခံစားကြည့်နေပေါ့နော်ချိန်ဆုံးမှာ Champion ဖြစ်ဖို့အတွက်ကိုလည်းတစ်ဖက်မှာအသင်းတွေကတစ်ချိန်နဲ့တစ်ပြိုင်နက်တိုက်ပွဲဝင်နေတဖက်မှာလည်းတန်းဆင်းသွားမယ့်အသင်းတွေကလည်းတိုက်ပွဲဝင်တယ်။ဘာလို့လဲဆိုတော့ဒီပရီးမီးယားလိဂ်ဒီဒီအင်္ဂလန်မှာရှိတဲ့ကလပ်တွေထဲမှာရုပ်တံလွှင့်ခွင့်ဟိုလွှင့်ကြေးအများဆုံးရတဲ့နေရာကြီးပေါ့နော်။ဟိုခွဲပေးတာလည်းမျှတယ်ပေါ့။ဟိုအဲ့လိုဘန်နာရေးပိုင်းအစီအမံတွေကအဲ့ဒါကြောင့်မလို့လဲပရီးမီးယားလိဂ်ကိုတက်လိုက်လို့ရှင်ဒီအသင်းရဲ့ပုံရိပ်တွေကအများကြီးတိုးတက်သွားပြီးတော့ဟိုလူငယ်ဖွံ့ဖြိုးရေးတွေအများကြီးလုံနိုင်တာပေါ့နော်။ခုနောက်ပိုင်းနေဆိုရင်နီးစနစ်တိုက်ပွဲတွေနဲ့ပို့ပြီးကောင်းလာမှာ။ဒါပေမဲ့ဟိုတစ်ဖက်မှာကြတော့လေအတင်းတွေကရှိပြီးသားအတင်းတွေပြိုင်ဆိုင်မှုပြင်းထန်နေတဲ့အတင်းတွေကတဖြည်းဖြည်းနဲ့ပြုတ်ပြုတ်ကျလာတာညင်းနေရညင်းနေရတော့အဲ့ဒီဟာတွေကိုကျွန်တော်တို့ကကိုယ်အတင်းကလည်းအဲ့ဒီပြုတ်ကျတဲ့အထဲမှာပါသွားလို့ရှိရင်ကျွန်တော်တို့ကဝမ်းနေစွာနဲ့ခံစားရတယ်ပေါ့ကွာဟိုအရင်ကဆိုလို့ရှိရင်ကကျွန်တော်တို့ဘောပဲအားပေးရတာစာမတူကျွန်တော်တို့ကဘောပဲဆိုရင်လက်ဖေးဆိုင်မှာတစ်ဖက်အတင်းဖန်နေလည်းရှိတယ်အများကြီးမှဘောလုံးပဲတစ်ချိန်နဲ့တစ်ပြိုင်နဲ့တခြားပွဲတွေလာနေလို့ရှိရင်အတင်းဖန်များတဲ့ကောင်ကအဒီဘွဲကိုရွှေ့ပေးပါဆိုပြီးတောင်းဆိုတာအဲမန်ယူဆိုရင်တော့မန်ယူဘွဲရှိရင်တော့ပြစနေမန်ချက်စီးပွားတက်တော့အဲ့လိုမျိုးစနေနေ့ဆိုလို့ရှိရင်အဲ့မှာအုံအုံထအဲနောက်တစ်ခုကကြတော့ကျွန်တော်တို့စီကဆီယာရောတန်ဂါတော်တွေရဲ့အားပေးဆုံးအသင်းလို့တောင်ပြောလို့ရတယ်သူကမင်းကတော့အဲ့မန်ယူဘွဲရှိတဲ့ရက်ဆိုရင်ဟိုယူနီဖောင်းကြောင့်ရဲရဲတောက်ဆီယာရောတွေရဲ့ယူနီဖောင်းကြောင့်ရဲရဲတောက်ပြောရာဒီလက်ဖေးဆိုင်နေမှာဆိုလဲလုံးဝအပြည့်ဗျာအဲ့လိုအားပေးရတယ်။တခြားချန်နယ်မပြောင်းနဲ့တခြားအသင်းတွေဟောဘလောက်ကန်နေတာကောင်းနေပါတယ်ပြောပြောမရဘူး။မန်ယူပွဲပဲပြဆိုတာ
။ပြောကျွန်တော်တို့အသင်းပြိသက်တွေအနေနဲ့ကလည်းအသင်းနိုင်ရင်ပျော်တယ်အသင်းရှုံးရင်စိတ်ညစ်တယ်။ဘလုံးသမားတွေကပိုလွယ်တယ်ဗျာကျွန်တော်တို့ဘဝထားအများကြီးပိုလွယ်သူတို့ကအသင်းနိုင်နိုင်ရှုံးဒီကောင်လေးအချိန်နဲ့ပတ်စံရရတယ်ကောင်လေးကျွန်တော်တို့ကအသင်းရှုံးသွားရင်အဲ့လိုခုနလိုတကယ်ချင်းနဲ့စူးကြည့်လို့ဖြစ်လေဖေးအဆိုင်မှာသွားကြည့်လို့ဖြစ်ပြိုင်ဘက်အသင်းစီမှာကိုယ်အသင်းကရှုံးသွားရင်ကျွန်တော်တို့ကတိတ်ခါလဲကြတယ်စိတ်လဲညစ်တယ်ဗျာလို့ဝိုင်းလောင်လာလဲခံရသေးတယ်လေတိုက်တာကြီးအစကုံလေတိုက်တာကြီးလဲခံရအစစ်ညစ်တယ်ဆိုပူပင်မဲနဲ့ဖန်တယောက်လို့ရတယ်ကျွန်တော်တို့ကတော့သူတို့ကြီးကြီးမှာ supporting ဘာမှပေးနိုင်ဘူးဒါပေမဲ့ကျွန်တော်တို့မှာအနည်းဆုံးတော့သူတို့ပွဲတွေကြည့်တယ်သူတို့ကစားသမားတွေရဲ့အင်ဂျီတွေဝဲဝစ်တယ်ဗျာအဲဒီလောက်နဲ့ပဲကျွန်တော်တို့ကသူတို့ကို supporting ပေးရလို့ပြောလို့ရတာပေါ့ကျွန်တော်တို့ဒီအသင်းကိုကျွန်တော်တို့ကအပိချင်းလို့အားပေးတာချစ်လို့အားပေးတာဒီမှာကြိုက်လို့အားပေးတာဒီကောင်လေးကန်နာကိုကြည့်နေရရင်စိတ်ချမ်းသာတယ်ဆိုတဲ့အနေထားနဲ့အားပေးတာအခုကဒီကောင်လေးကန်နာကြည့်ရရင်စိတ်ချမ်းသာရင်အပြရကြလဲမနှက်ဘူးလေဗျာကျွန်တော်တို့တွက်ဆိုဒါကတော့ဖန်တယောက်ရအမြင်ပါ
ဟုတ်တယ်ဗျာဒီဘက်မှာပရီးမီးယားလိဂ်အသင်းတွေကအာရှဘက်ကိုဈေးကွက်ချဲ့လာတာကြီး2000ကျော်တွေပေါ့နော်2000ကျော်တွေပေါ့အာရှမှာဈေးကွက်ကြီးရှိနေတယ်သူတို့အားပေးတဲ့ပြည်သက်တွေအများကြီးရှိနေတယ်ဆိုတာကောင်းကောင်းမြင်သွားတာမြင်သွားလို့အရင်တော့ခြေစမ်းပွဲတွေဗျာရာသီကြိုခြေစမ်းပွဲတွေကစားလို့ရှိရင်အာရှတော့လှည့်ကြည့်တာမဟုတ်ဘူးအာရှအသင်းတွေနဲ့ဆိုဘရောမဟိုမပြူဒါပေမဲ့အခုနောက်ပိုင်းကျတော့မရတော့အာရှဘက်ကိုလှည့်လာလက်စတာစီးတီးပေါ့ဗျာဟိုကောင်းကောင်းမပေးရလို့ရှင်တော့လက်စတာစီးတီးအတင်းကတကယ်ကိုအာဆီယံဘက်တွေပါရောက်ချလာပြီးတော့တကယ်ပရိုမိုးလာလောက်သွားရွှေတကုံဖျားကြီးတောင်မှတက်ဖူးတဲ့ကန်သားတွေပါဖြစ်ကုန်တာ
လီယူနိုက်တက်လည်းပါသေးရနော်လီယူနိုက်တက်လည်းရောက်လာသေးရမြန်မာပြည်ကိုလီယူနိုက်တက်တို့ဘရန်ဖိုးရိုးဆိုတာမြန်မာပြည်နဲ့ပတ်သက်ရင်တော့သူတို့ကအကူရတယ်ဗျာကျွန်တော်တို့ဒီအာနာစသိန်းမြန်မာပြည်မှာအာနာစသိန်းတော့လေသူတို့ကဒီဆိုရှယ်မီဒီယာနဲ့ distance speak out လုပ်ပေးတဲ့အသင်းတွေထဲမှာအဲ့နှစ်သိန်းကထိတ်ဆုံးပါတယ်ဘရန်ဖိုးရဲ့လီယူနိုက်တက်ရဲ့ပေါ့
ကျွန်တော်တို့ရဲ့ပြားလေးပေါ့ဗျာကျွန်တော်ကတော့သူများတွေပြတ်တုတ်ခံရောပြောပါတယ်ကိုအသင်းမဟုတ်ရင်ပေါ့အ
ေးပေါ့ကျွန်တော်တို့ကခဏခဏပြတ်တုတ်ခံနေရရောင်ကိုင်းနေပါပြီဗျာ။ဟောဗျာကျွန်တော်တို့ပြည်သက်တွေအနေနဲ့ကတော့အသင်းကိုပွဲတိုင်းနိုင်စေတိုင်တာပဲမြင်စေချင်တာဟုတ် ဒါပေမဲ့လည်းကျွန်တော်တို့ရဲ့ဆန္ဒတွေကိုအသင်းတွေကလိုက်လုပ်ပြီးမှလည်းဖြစ်တာဘူးဗျာသူတို့လည်းအနိုင်ခံခြင်းနဲ့စိတ်ဓာတ်ပြီးအသင်းပိုင်ရှင်တွေကလည်းအသင်းကိုကောင်းကောင်းမွန်ဖြစ်စေခြင်းနဲ့စေတနာမျိုးရှိမှလည်းဖြစ်မှာဘူးဗျာ
ကျွန်တော်တို့ဘောလုံးအသင်းနဲ့ဘောလုံးပြိတ္တဆိုတာဟိုကကျွန်တော်တို့ကတလေတဲ့စီးပြီးတခီးတဲ့သွားနေတဲ့အတူတူကအတူတူဆိုတော့ဒီလေကြီးမှောက်ရင်အကုန်မှောက်တာမှောက်တော့ကျွန်တော်တို့ရဲ့ခံစားချက်တွေလည်းအဲထဲမှာအကုန်ပါသွားတာပေါ့ဗျာ
ဒါပေါ့ဘောလုံးကန်ရတဲ့ကစားသမားတွေကတော့သူတို့ကချုံလဲခုနကပြောသလိုပဲချုံလဲပတ်ဆိုင်ရနေတာပဲကျွန်တော်တို့ကရင်ဘတ်ကြီးတစ်ခုလုံးရောချုံလိုက်ရင်စုတ်ပြတ်သက်သွားတာအကုန်လုံးဘောလုံးတစ်ပွဲချုံလိုက်ရင်စုတ်ပြတ်သက်ပြီးတော့ဘာမှအဆင်ပြေတော့ဘူးဗျာအဲတခါတလေဆိုရင်ဘာဖြစ်ဘာတော်ဖြစ်လဲဆိုတော့အိမ်ကလူတွေနဲ့စကားများတာလို့ပါလို့ရှိရင်မျက်နှာကြီးကတုံ့ပုံတာဘာဖြစ်တာလဲကျွန်တော်ပြောပြစရာအဖြေမရှိဘူးအဲ့ထွက်ဘောလုံးမချုံနဲ့လို့ပြောလိုက်သူတို့ကယီမာလေးဗျာဒါကကျွန်တော်တို့ပြိတ္တတွေအနေနဲ့တော်တော်ခံစားရတဲ့အကိစ္စတွေက
သူမထွက်သွားပြီးနောက်ဖြစ်နေတဲ့ခံစားချက်နဲ့ထတ်တူပေါ့
အဲ့လိုပြောရအောင်ဆိုတော့ဒါကတော့ကျွန်တော်တို့ဒီကျွန်တော်တို့ပြိတ္တတွေရဲ့ဆန္ဒကိုဘောလုံးသင်းနေရာ live ဖြစ်စည်းနိုင်ဖို့လဲခတ်တာပွဲတော့ပွဲကန်လို့အုံမဲ့ရမယ်ပွဲတိုင်းနိုင်နေမယ်ဆိုတာမျိုးကဖြစ်မှမဖြစ်နိုင်တာဗျာဒါပေမဲ့ကျွန်တော်တို့ကဖြစ်နိုင်တာကိုဖြစ်ချင်တာဆိုတော့လူလူနံမလိုက်နိုင်ဆိုလို့ကျွန်တော်တို့ရဲ့ဘလုံးပရိသတ်တွေရဲ့အလိုလဲအသိနေရမလိုက်နိုင
်ဘယ်ဖြစ်နိုင်မလဲဗျာဟိုတုံးမှတ်ဆိုတဲ့ကိစ္စကြီးကခတ်တာပေါ့ခုနကကိုညိုပြောတာကိုလေကျွန်တော်တော်တော်သဘောကျဘလို့လူလူနံမလိုက်နိုင်လို့
ပရိသတ်လူအသိမလိုက်နိုင်